Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါခင်ဗျာ American ပြည်ထောင်စု Washington DC မြို့တော်ကနေ2014ခုနှစ်စက်တင်ဘာလ18ရက်ပို့တော်ဦးနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6:00နာရီခွဲကနေ9:00နာရီအထိလိုင်းတိုမီတာ16.25ရိုးကနေရိုက်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာတော်ရရှိများရွှေလန်းချမ်းမြေကြပါစေဒီညနေခင်းအစီအစဉ်မူဖြစ်ကျွန်တော်အောင်ကတာဝန်ယူတင်ဆက်ပေးမှာပါခင်ဗျာ
ကျွန်တော်ကတော့ဝင်းမင်ပါဒီနေ့ခြေတဲ့ရသတင်းတွေကိုမအေးတန်တာကျော်နဲ့အတူပြောပြပေးမှာပါဒီနေ့ထူးခြားတဲ့သတင်းတွေထဲမှာတော့သမ္မတဘရက်အိုဘားမားအနေနဲ့အစ္စလာမ်အကြမ်းဖက် IS အဖွဲ့ခြေမုံရေးစစ်ရေးအစီအစဉ်အသေးစိတ်ကိုကြားနာဖို့ရှိနေပါတယ်ဒီ IS အစ္စလာမ်စစ်သွေးကြွအဖွဲ့ကိုကူညီပေးမှုအတွက်လည်းအမျိုးသားထူးကိုအမေရိကန်မှာခုံရုံးတင်လိုက်ပါတယ်ကုလသမဂ္ဂထွေမှုချုပ်ဘန်ကီမွန်ကတော့အီဘိုလာတိုက်ဖျက်ရေးကိုကုလသမဂ္ဂကဥစားလုပ်သွားမှာဖြစ်တယ်လို့ဆိုပါတယ်ဒီသတင်းတွေနဲ့တူတခြားစိတ်ဝင်စားစရာသတင်းတွေကိုပြောပြပေးသွားမှာပါကိုအောင်ရင
်ကောင်းပါပြီကိုမင်းဒီကနေ့နားဆင်ရမယ့်သတင်းတူတွေထဲမှာဆိုရင်တော့
ဒီတိုင်းနာရခိုင်နေတူရဲ့ဖြစ်ထားလို့ဖြစ်ရင်တော့အန်ရယ်ပဲအဲ့တော့ကျွန်တော်တို့ကကူရမှာဒီပြည်တော်စုက
ရခိုင်ပြည်နယ်ဘက်ဆောင်ဖွံ့ဖြိုးတိုးတက်ရေးနဲ့ပတ်သက်ပြီးမကွေးတိုင်းဒေသကြီးအမတ်ဦးလာဆွေပြောသွားတာပါ။ဒါ့အပြင်ကမ္ဘာမှာမွေးရစေဝါထုတ်လုပ်ဖြန့်ချိန်မှုအဓိကဖြစ်နေတဲ့အထက်မှာမြန်မာနိုင်ငံနဲ့ပါဝင်တဲ့အကြောင်းသတင်းပြင်နိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုလည်းတင်ဆက်ပေးမှာပါ။အခုအရင်ဆုံးတော့စက်တင်ဘာလ18ရက်ဗိုလ်တော်ဦးနေ့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဝင်းမင်းနဲ့မအေးတန်တာကျော်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ။
အမေရိကန်သမ္မတဘရက်အိုဘားမားအနေနဲ့အစ္စလာမ်စစ်သွေးကြ IS အဖွဲ့ချေမှုန်းရေးစစ်ရေးလက်ထွေလုပ်ငန်းစဉ်အသေးစိတ်ကိုဒီနေ့ကြားနာဖို့ရှိနေပါတယ်။အမေရိကန်ဖို့စစ်ရေးကုကဲမှုဌာနချုပ်အကြီးအကဲဗိုလ်ချုပ်ကြီး Lloyd Austin ကအီရန်နဲ့ Syria မှာအခြေစိုက်ထားတဲ့ဒီ IS အဖွဲ့အားနည်းပြီးပြတ်သုံးသွားစေမဲ့သမ္မတရဲ့ရည်မှန်းချက်ပေါ့မြောက်နိုင်ရေးနိုင်ငံတကာမှာမဟာမိတ်ဖွဲ့ဖို့ကြိုးပမ်းနေတာတွေကိုသမ္မတအိုဘားမားကိုဒီနေ့ရှင်းပြမှာပါ။မနေ့ကလွှတ်တော်ကြားနာပွဲတုန်းကဒီစစ်စင်ရေးဟာခက်ခဲပြီးအချိန်ယူရမှာဖြစ်တယ်လို့အဓိကရှင်းပြပေးခဲ့တဲ့အမေရိကန်ကာကွယ်ရေးဝန်ကြီး Chuck Hagel ကလည်းဒီစည်းဝေးကိုတက်မှာဖြစ်ပါတယ်ဒီလွှတ်တော်ကြားနာပွဲတုန်းကလည်းဝန်ကြီး Hagel ကထိထိရောက်ရောက်လှုပ်ပေးနိုင်မယ်မဟာမိတ်အရာကြီးကအဓိကကြနေတယ်လို့ထောက်ပြခဲ့ပါတယ်ဒီလွှတ်တော်ကြားနာပွဲမှာလည်းစီဦးစီးချုပ်များအဖွဲ့ဥက္ကဋ္ဌ Martin Dempsey ကလည်းစီဦးစီးများအဖွဲ့ကချုပ်ကလည်းအမေရိကန်အကြံပေးတွေအနေနဲ့အီရတ်မြေပြင်တပ်ဖွဲ့တွေနဲ့အတူလိုက်ပေးရမယ်ဆိုရင်လေသမ္မတဥပမာစီကခွင့်ပြုချက်ယူရမှာဖြစ်တယ်လို့ပြောခဲ့ပါတယ်။တကယ်တော့သမ္မတဥပမာအနေနဲ့အီရတ်စစ်မြေပြင်ကိုအမေရိကန်တပ်တွေပြန်ပို့မှာမဟုတ်ဘူးလို့စက်တိုက်ကတိပေးလာခဲ့ပါတယ်။အီရတ်အာဏာရှင်ဆဒမ်ဟူစိန်ဖြုတ်ချရေးအတွက်အီရတ်မှာအမေရိကန်အနေနဲ့စစ်ဆင်နှွဲတုံးကချထားခဲ့တဲ့အမေရိကန်တပ်သားတွေကို2017မှာသမ္မတဥပမာကပြန်ရုပ်သိမ်းခဲ့တာဖြစ်ပါတယ်ခင်ဗျာ။
IS Islamic စစ်သွေးကြောင့်အဖွဲ့ကိုကူညီထောက်ပံ့မှုအမေရိကန်စစ်မှုရန်တွေကိုတပ်ဖြတ်ဖို့ကြံစီမှုတို့နဲ့အမျိုးသားတအုပ်ကိုအမေရိကန်ပြည်အောင်စုဂျူရီတရားသူကြီးအဖွဲ့တစ်ဖွဲ့ကဆွဲချက်တင်လိုက်ပါတယ်။နယူးယောက်ပြည်နယ် Rochester မြို့ကအသက်30အရွယ် Muffet Elfgitar IS အဖွဲ့မှာပါဝင်ပြီးတော့တိုက်ခိုက်ပေးဖို့လူနှစ်ယောက်ကိုတိုက်တွန်းအားပေးခဲ့တယ်။ Syria နိုင်ငံကိုသွားရောက်ပြီးတော့စစ်သွေးကြောတွေနဲ့အတူတိုက်ခိုက်ဖို့ Yemen နိုင်ငံကလူတစ်ယောက်စီကိုဒေါ်လာ600ပို့ပေးခဲ့တယ်လို့အမေရိကန်တရားရေးဌာနကအင်္ဂါနေ့မှာပြောသွားပါတယ်။အမေရိကန်ပြည်အောင်စုဟာအမေရိကန်နိုင်ငံသားတွေကိုထိခိုက်စေခြင်းနဲ့အကြမ်းဖက်အဖွဲ့တွေကိုကူညီသူမှန်သမျှကိုရှာဖွေဖော်ထုတ်ပြီးတော့တားဆီးဖို့အပြင်းထန်ကြိုးစားနေပါတယ်လို့အမေရိကန်အစိုးရရှေ့နေချုပ်အရစ်ဟိုလ်ဒါကပြောပါတယ်။အခုအမျိုးသားကိုဆွဲချက်တင်ထားတဲ့အမှုခုနှစ်မှုထဲမှာတော့အတန်တိတ်တနတ်တွေပိုင်ဆိုင်မှုနဲ့တနတ်ကိုအတန်မထွက်အောင်ပြုလုပ်တဲ့ကိရိယာတွေကိုလိုင်စင်မဲ့ကင်ဆောင်မှုတွေပါဝင်ပါတယ်ရှင
်။ကမ္ဘာကုလသမဂ္ဂထွေမှုချုပ်ဘန်ကီမွန်ကအနောက်အာဖရိကတိုက်မှာဖြစ်ပွားနေတဲ့အီဘိုလာကပ်ရောဂါဆိုးပြန့်ပွားမှုထိန်းချုပ်ရေးကိုကမ္ဘာကုလသမဂ္ဂကဥဆောင်လုပ်နေတယ်လို့ဒီနေ့ပြောလိုက်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီမှာဒီနေ့ဗိုလ်ထူးနေ့မှာလုပ်မဲ့ရေးပေါ်အစည်းအဝေးမှာမစ္စတာဘန်ကီမွန်းနဲ့အတူကမ္ဘာကျန်းမာရေးအဖွဲ့တပြွေးချုံညွှန်ကြားရေးမှူးချုပ်မာဂရက်ချန်တို့ပူးပေါင်းပြီးနိုင်ငံတကာကပူးပေါင်းလှုပ်ဆောင်မဲ့အချက်တွေကိုတင်ပြမယ်လို့မနေ့အစောပိုင်းကလုပ်တဲ့သတင်းစာရှင်းလင်းပွဲမှာမစ္စတာဘန်ကပြောခဲ့ပါတယ်။ရောဂါကူးစက်ခံရတဲ့နိုင်ငံတွေစီဆဲလွတ်ဖို့အဖွဲ့ဝင်နိုင်ငံတွေစီကအကူအညီတွေဆေးရုံနဲ့ဆေးဝန်းတန်းတွေပေးပို့ဖို့အဲ့ဒီနဲ့ဒေသတွေစီခီးသွားလာခွင့်ပိတ်ထားတာတွေကိုရုတ်သိမ်းပေးဖို့ကိုတော့အမေရိကန်ရဲ့တောင်းဆိုချက်ကိုကုလသမဂ္ဂလုံခြုံရေးကောင်စီကဆန္ဒမဲပေးဖို့လည်းရှိနေပါတယ်။နောက်သတင်းပတ်ထဲမှာကုလသမဂ္ဂအထွေထွေကုလသမဂ္ဂရဲ့အစစ်မြင့်အစည်းအဝေးလုပ်ဖို့လည်းရှိနေပါတယ်လို့မစ္စတာဘန်ကီမွန်းကပြောခဲ့ပါတယ်။အီဘိုလာ ယောဂကုသပြန်ပွားမှုကအရေးကြီးလာနေပြီးတကဘာလုံးတိုင်းတာနဲ့ချွင်းချက်မရှိတုံ့ပြန်ဆောင်ရွက်ဖို့လိုနေပြီလို့လည်းမစ္စတာဘန်ကထည့်ပြောသွားခဲ့ပါတယ်ခင်ဗျာ
တရုတ်သမ္မတရှီဂျင်ပင်ဟာအိန္ဒိယနိုင်ငံကိုသူ့ရဲ့ပထမဦးဆုံးနိုင်ငံတော်ခီးစဉ်ဖြစ်နေရောက်ရှိနေပါတယ်ဒီခီးဟာအာရှအင်အာဂျီနှစ်နိုင်ငံကြားမှာကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှုတိုးချဲ့ဖို့ရည်ရွယ်ပြီးတော့သွားရောက်တာဖြစ်ပါတယ်အိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ဇာတိမျိုးဖြစ်တဲ့နိုင်ငံနောက်ပိုင်းဂူဂျာရက်ပြည်နယ်ကအမာဒဘတ်မြို့ကိုတရုတ်သမ္မတရှီဒီကနေ့ပဲရောက်ရှိလာတာပါခေါင်းဆောင်နှစ်ဦးကအကြောင်းကိစ္စမျိုးစုံကိုဆွေးနွေးကြဖို့ရှိပါတယ်ဂူဂျာရက်ပြည်နယ်ဟာအိန္ဒိယနိုင်ငံမှာပထမဦးဆုံးမြို့ပြအရေးချင်းတွေနဲ့ပြည်မိတဲ့မြို့ Smart City ဖြစ်အောင်လို့တည်ဆောက်နေမှုအပါအဝင်တရုတ်ရဲ့ရင်းနှီးမြှုပ်နှံမှုတွေအများပြားရှိတဲ့ပြည်နယ်လည်းဖြစ်ပါတယ်အိန္ဒိယနိုင်ငံမှာရှိနေတဲ့ကုန်သွယ်ရေးလုံငွေပြမှုကိုပြန်ချေဖို့အတွက်တရုတ်နိုင်ငံကအိန္ဒိယမှာရင်းနှီးမြှုပ်နှံမှုတွေပို့ပြီးတော့ပြုလုပ်အောင်စူးစမ်းနိုင်ဖို့အိန္ဒိယအရာရှိတွေကမျှော်မှန်းထားတာပါတရုတ်နဲ့အိန္ဒိယဆက်ဆံရေးဟာ21ရာစုရဲ့အတက်ကြွဆုံးရှေ့လားလားအကောင်းဆုံးဆက်ဆံရေးဖြစ်ပါတယ်လို့မစ္စတာရှီကသူ့ရဲ့ခီးစဉ်မတိုင်မီမှာပဲ The Hindu သတင်းစာရဲ့ Editor အပေါ်စောင်းမမှာပြောထားပါတယ်တရုတ်နဲ့အိန္ဒိယနှစ်နိုင်ငံဟာဟိမဝန္တာနယ်စပ်မြင့်နဲ့ပတ်သက်ပြီးတော့ကာလကြာရှည်အငင်းပွားနေခဲ့ပြီးတော့နှစ်နိုင်ငံလုံးရဲ့အင်အားကြီးမားလာနေတဲ့အနေအထားပေါ်မှာလည်းတနိုင်ငံနဲ့တနိုင်ငံမယုံမကြည်ဖြစ်နေကြတာမလို့နှစ်နိုင်ငံဆက်ဆံရေးထိခိုက်နေရတာဖြစ်ပါတယ်ရှင်
ဒီဝေးကံအတန်ညနေပိုင်းမြန်မာဘာသာစီစဉ်တွေကိုညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ18 kHz 10683လိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
VOA American အတန်ကဗော်ဒူးနေ့ညနေဘက်သတင်းတွေကိုဆက်ကြညာပေးနေပါတယ်တရုတ်ဆိုးရအနေနဲ့ယူဂါတိုင်းသားလူနည်းစုတွေပေါ်မတရားလုပ်နေတာကိုဆန့်ကျင်တဲ့နာမည်ကြီးတရုတ်ပညာရှင်တူကိုဒီနေ့တရုတ်နိုင်ငံမှာခုံရုံးတင်ဖို့ရှိနေပါတယ်တရုတ်နိုင်ငံအနောက်ပိုင်းရှင်ချန်းအခြေသားမှာအစိုးရရဲ့ရက်ဆက်မှုတွေကိုနှစ်ပေါင်းများစွာဆန့်ကျင်ဝေဖန်လာပြီးဒီယူဂါမွတ်စလင်လူနည်းစုအဖွဲ့ဝင်လည်းဖြစ်တဲ့စီးပွားရေးပညာရှင်ပါမောက်ခအယ်ဟမ်တူတီကိုခွဲထွက်ဖို့ကြံစီမှုနဲ့တရားစွဲထားတာပါပါမောက်ခတူတီကတော့ဒီခွဲထွက်ဖို့ဆဆွဲချက်တွေကိုပယ်ချထားပါတယ်ဒါပေမဲ့ဒီဒေတာမျိုးတော့ဥမ်ကီတရားရုံးကတော့သူ့မှာအပြစ်ရှိတယ်လို့ဆုံးဖြတ်ချက်ချဖို့များနေပြီးအခုလိုအပြစ်ရှိရင်တော့ထောင်ဒဏ်တစ်သက်ချခံရဖို့ရှိပါတယ်ဒီမှုမှာတရုတ်စိုးရကပြင်းပြင်းထန်ထန်သဘောထားတဲ့အတွက်နိုင်ငံခြားတန်တမန်တွေနဲ့သတင်းတောက်တွေအနေနဲ့ပမောက္ခတူတီကိုတရားစီရင်မဲ့ခေါ်ယုံနာကိုမတွားချဖို့ရဲတွေကတားမြစ်ခဲ့ကြပါတယ်အခုလိုအတားခံခဲ့ရတဲ့ကတူတူဖြစ်တဲ့ EU ဥရောပသမဂ္ဂရဲ့တန်တမန် Rafael Dronsky ကသူတို့အနေနဲ့ပါမောက္ခတူတီကိုမတရားထောင်ချပြစ်မှာစိုးရိမ်နေတယ်။ဘာလို့လဲဆိုတော့တူတီဟာတရုတ်စိုးရရနဲ့ဒီလူနည်းစုမွတ်စလင်တွေအကြားပြည်လဲဖို့နဲ့တန်းတူညီမျှမှုတွေရဖို့ဥပဒေပေါင်းအတွင်းကနေငြိမ်းငြိမ်းချမ်းချမ်းကြိုးပမ်းလာတဲ့သူတယောက်ဖြစ်လို့ပါလို့ဆိုပါတယ်ခင်ဗျာ။
ကိုရီးယားကျွမ်းကျင်မှာမြစ်ကိုဖြတ်ကူးပြီးတော့မြောက်ကိုရီးယားနိုင်ငံဘက်ကိုသွားဖို့ကြိုးစားတဲ့အမေရိကန်နိုင်ငံသားတဦးကိုထိမ့်သိမ်းလိုက်ကြောင်းတောင်ကိုရီးယားစစ်တပ်ကပြောပါရီတောင်နဲ့မြောက်ကိုရီးယားကြားစစ်မဲ့ဇုံနာကဟန်မြစ်ကိုစောင့်ချက်နေတဲ့တောင်ကိုရီးယားမရင်းစစ်သားတွေကအဲ့ဒီအမျိုးသားကိုဖမ်းဆီးလိုက်တာဖြစ်တယ်လို့တောင်ကိုရီးယားရဲ့ကာကွယ်ရေးဝန်ကြီးဌာနကပြောပါရီအသက်30ကျော်လောက်ရှိမဲ့အမျိုးသားဟာရေကူးလာလို့အရန်မောနေတဲ့ပုံနဲ့မြစ်ကမ်းမှာလှဲနေတာကိုစစ်သားတွေတွေ့ရှိခဲ့တယ်လို့ယုံဟပ်သတင်းဌာနကပြောပါရီသူကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့တွေ့ကျင်ပါတယ်လို့အရာရှိတွေကပြောကြောင်းသတင်းမှာဖော်ပြထားတာပါအမေရိကန်နိုင်ငံသားတဦးတောင်ကိုရီးယားကနေပြီးတော့မြောက်ကိုရီးယားနိုင်ငံနဲ့တရားမဝင်ဖြတ်ကျော်တဲ့ဒီလိုကြုံရခဲ့တဲ့ဖြစ်ရပ်နဲ့ပတ်သက်လို့အမေရိကန်အရာရှိတွေကဘလို့မှအမှတ်ချက်မပေးသေးပါဘူးမနစ်ကတော့တခြားမြစ်တစ်စင်းကိုဖြတ်ပြီးတော့မြောက်ကိုရီးယားနိုင်ငံနဲ့ဝင်ရောက်ဖို့လုပ်တဲ့တောင်ကိုရီးယားအမျိုးသားကိုတောင်ကိုရီးယားစစ်သားတွေကပြစ်ဒဏ်လိုက်တာပါလောလောဆယ်မှာမြောက်ကိုရီးယားကအမေရိကန်နိုင်ငံသားအနည်းဆုံး3ဦးကိုဖမ်းဆီးထားတာဖြစ်ပါလေရှင
်။ပါကစ္စတန်နိုင်ငံနဲ့လွတ်လပ်ရေးစစ်ပွဲဆင်နွှဲခဲ့တဲ့1982ခုနှစ်တုန်းကထိတ်တန့်အစ္စလာမစ်ဆွံ့ရောက်တိုက်ခိုက်တဲ့ခေါင်းဆောင်တူကိုတည်တံကနေထောင်နှံတစ်သက်အဖြစ်ဘင်္ဂလားဒေ့ရှ်အမြင့်ဆုံးတရားရုံးကပြစ်ဒဏ်လျှော့ပေးလိုက်ပါတယ်။လူပေါင်း100ကျော်သေဆုံးခဲ့ရတဲ့စူပူဆန္ဒပြမှုတွေဖြစ်ပေါ်စေခဲ့တဲ့ဂျမတ်အီအစ္စလာမီပါတီခေါင်းဆောင်ဒယ်ဝါဟူစိန်ဆာယီဒီကိုအရင်နှစ်ကတည်တံအမိန့်ချခဲ့တာပါဆာယီဒီကိုထောင်ဒဏ်တစ်သက်ချမှတ်လိုက်တယ်လို့တရားသူကြီးချုပ်မူဆာမဲလ်ဟူစိန်ကဒီနေ့မနေ့စောပိုင်းကလုပ်တဲ့အမှတ်မထင်လုပ်တဲ့တရားရုံး ဆုံးဖြတ်ချက်ထဲမှာထုတ်ပြောခဲ့ပါတယ်။အသက်84နှစ်ရှိပြီဖြစ်တဲ့ဆာယီဒီကိုလူသတ်မှုမတိမ်းမှုနဲ့လူနည်းစုဟိန္ဒူလူမျိုးတွေကိုတပ်ဖြတ်မှုစတဲ့ဆဆွဲချက်ရှစ်ချက်နဲ့တရားစွဲခဲ့တာပါ။အရှေ့ပါကစ္စတန်လို့အရင်ကခေါ်တဲ့ဘင်္ဂလားဒေ့ရှ်ကပါကစ္စတန်ဘင်္ဂလားဒေ့ရှ်အနေနဲ့ပါကစ္စတန်နိုင်ငံစီကနေလွတ်လပ်ရဖို့အတွက်1981ခုနှစ်မှာ9လကြာစစ်ပွဲဆင်နွှဲခဲ့တာပါ။ဆာယီဒီရဲ့ဂျမိုင်းအစ္စလာမစ်တပ်ခန့်အုပ်စုကတော့ပါကစ္စတန်နိုင်ငံကနေခွဲထွက်ရေးအတွက်ဆန့်ကျင်ခဲ့တဲ့အုပ်စုတွေကတခုဖြစ်ပါတယ်။အ ਨੇ ဆုံးဒီအဖွဲ့ခေါင်းဆောင်10ယောက်ကိုစစ်ရာဇဝတ်မှုတွေနဲ့တရားစွဲခဲ့ပေမဲ့သူတို့ဘက်ကတော့သူတို့မှာအပြစ်မရှိဘူးလို့ညှင်းဆိုထားခဲ့ပါတယ်။ဒီအကြမ်းဖက်မှုထဲမှာလူပေါင်း3သန်းကျော်တေခဲ့ရတယ်လို့အစိုးရဘက်ကခန့်မှန်းမှုတွေရှိပေမဲ့လည်းတချို့ကတော့ဒီထက်နည်းတယ်လို့ဆိုနေကြပါတယ်ခင်ဗျာ။
ထိုင်းနိုင်ငံကဝေးလံကောင်တီရဲ့အပန်းဖြေကျွန်းနေသူမှာတေဆုံးသွားတဲ့ဗြိတိရှ်ကဘာလက်ခီးစဉ်နှစ်ဦးတည်းကတဦးဟာဥကောင်းကိုအရိုက်ခံရပြီးတော့ရင်းနှစ်တေဆုံးသွားတာဖြစ်ပြီးတော့နောက်တဦးကတော့ဥကောင်းကိုအရိုက်ခံပြီးတော့တေဆုံးသွားတာဖြစ်တယ်လို့အမှုကိုစုံစမ်းစစ်ဆေးနေတဲ့ထိုင်းရဲတပ်ဖွဲ့ကပြောပါရယ်အသက်23နှစ်အရွယ်ဟန်နာဝီသရစ်နဲ့အသက်24နှစ်အရွယ်ဒေးဗစ်မီလာရီရဲ့အလောင်းတွေကိုစစ်ဆေးပြီးတဲ့နောက်မှာရာဇဝတ်မှုခင်ဆေးပညာအင်စတီကျူအကြီးအကဲဖုန်ချိုင်စုတီရာခွန်ကအဲ့လိုမျိုးအတီးပြလိုက်တာဖြစ်ပါတယ်။ခီးတယ်ရီအသွားများတဲ့ထိုင်းပင်လယ်ကွေ့တဲကအပျော်ရန်ရင်ငုပ်တဲ့နေရာဖြစ်တဲ့ခိုးတောင်ကျွန်းကဟိုတယ်တစ်ခုမှာတဲခိုနေတဲ့အဲ့ဒီကဘာလှည့်ခီးတယ်နှစ်ဦးသူတို့ဟိုတယ်နားကကြောက်ဆောင်မှာတေဆုံးနေတာကိုတနင်္လာနေ့မနေ့ကတွေ့ရတာဖြစ်ပါတယ်။အမှုကိုစုံစမ်းစစ်ဆေးဖို့အတွက်ရဲတပ်ဖွဲ့ဝင်80ကျော်ကိုခိုးတောင်ကျွန်းကိုလွှတ်ထားပါတယ်။အင်္ဂါနေ့မှာတော့ရဲတွေကဟိုတယ်ရီအလုပ်သမားတွေရဲ့နေအိမ်တွေကိုရှာဖွေစစ်ဆေးပြီးတော့မြမရွှေပြောင်းအလုပ်သမား3ဦးကိုတန်တရားနဲ့ဖမ်းဆီးခဲ့ပါသေးတယ်။အခုတော့အဲ့ဒီအလုပ်သမားသုံးကိုပြန်လွှတ်ပေးလိုက်တယ်လို့တချို့သတင်းတွေမှာတွေ့ရပါတယ်။တေဆုံးသူတွေရဲ့ခန္ဓာကိုယ်တွေကရယူထားတဲ့ DNA အထောက်အထားတွေအခင်းဖြစ်တဲ့နေရာကအထောက်အထားတွေကိုကျွမ်းကျင်သူတွေကစမ်းစစ်လေ့လာနေကြပါရှင
်။စက်တင်ဘာလ23ရက်18ရက်စနေနေ့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဝေးမင်းနဲ့မအေးတန်တာကျော်တို့ကကြေညာပေးခဲ့ကြတာဖြစ်ပါတယ်ခင်ဗျာ။အခုတော့သတင်းဆောင်မတွေကိုဆက်တင်ဆက်ပေးမှာပါ။ရခိုင်ပြည်နယ်မှာရခိုင်များနေပြော်ရေးအမျိုးသားရေးတာဝန်အဖြစ်ရခိုင်ပြည်နယ်ဘက်ဆောင်ဖွံ့ဖြိုးတိုးတက်ရေးအစိုးရအမျိုးသားလွှတ်တော်မှအနိုင်ရခဲ့ပြီးတဲ့နောက်မှာအဲ့ဒီအစိုးရအစိုးရကလက်တွေ့ကောင်တဲ့ပုံမဖော်စောင့်ကြည့်နေတယ်လို့အစိုးတင်ခဲ့တဲ့လွှတ်တော်မကပြောဆိုလိုက်ပါတယ်။အဖက်ဖက်ကဖွံ့ဖြိုးမှုနှောက်ကြနေတဲ့ရခိုင်ပြည်နယ်တွင်ပြည်သူတွေလိုအပ်နေတဲ့စီမံကိန်းတွေကိုအရေးတကြီးလှုပ်ဆောင်ပေးဖို့ကိုလည်းဒေသရင်းအမတ်တွေနဲ့ခေါင်းဆောင်တွေကတိုက်တွန်းပါတယ်။အသေးစိတ်ကိုတော့မဆုမွန်ကဆက်ပြောပြပေးမှာပါ
ပြီးခဲ့တဲ့နှစ်တွေကရခိုင်ပြည်နယ်တွင်ဘာသာရေးအသွင်ဆောင်လူမျိုးရေးအကြမ်းဖက်ပဋိပက္ခတွေဖြစ်ပွားခဲ့တဲ့အတွက်ဒေသတွင်းလုံခြုံရေးနဲ့တရားဥပဒေစိုးမိုးမှုမတည်ငြိမ်သေးတဲ့ရခိုင်ပြည်နယ်တွင်မှာရခိုင်နေနေပြောလာအောင်လို့ကောင်းမွန်တဲ့လူနေမှုဘဝအခြေအနေတွေကိုဖန်တီးပေးဖို့ပြည်ထောင်စုအစိုးရကိုတိုက်တွန်းတဲ့အဆိုကိုအမျိုးသားလွှတ်တော်မှမကွေးတိုင်းဒေသကြီးအမတ်ဦးလာဆွေကအဆိုတင်သွင်းခဲ့တာဖြစ်ပါတယ်
ကျွန်တော်တို့တိုင်းပြည်ရဗျာတနေ့လုံးဝတတိစားရလလုံးလစားတွေကနိုင်ငံသားတွေကိုထွက်ပြီးတော့ပြည်သူတွေကအလုံးလုံးတာအများကြီးပဲအဲ့လိုအများကြီးပဲဆိုတဲ့နေရာမှာအဲရခိုင်မှာကြာတော့ရဖေးပြဿနာရှိတယ်လွတ်သွားတဲ့လစ်လက်သွားတဲ့နေရာတွေမှာပြဿနာရှိတယ်ဗျာဒါကြောင့်မို့ကျွန်တော်ကရခိုင်တွေကိုအဲ့ရနေပြောအောင်သူတို့နိုင်ငံသားသွားလုပ်ရင်ရတဲ့ဝင်ငွေမျိုးရအောင်ရခိုင်မှာကဒီစပါးဆိုင်တယ်ဆိုလဲဥပါဗျာတွက်ချီကမကိုက်ဘူးဗျာမကိုက်တဲ့ခါကျတော့အဲ့ဒါတွေကိုပြစ်ထားပြီးတော့ဖက်ကုန်ရတာလူတွေကတဖွဲ့ဖွဲ့ထွက်တာဒါကျွန်တော်ကတခြားတွေခဏရထားပြီးတော့ရခိုင်ကို emphasize လုပ်ပြီးတော့ကို development ဖြစ်အောင်ကိုလုပ်ပေးတင်တယ်လို့ကျွန်တော်ကဒီအဆိုတင်တာ
ရခိုင်မြေနယ်တွင်းမှာအရေးတကြီးလိုအပ်နေတဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေကိုပြည်내အစိုးရအနေနဲ့ဆက်လက်ဆောင်ရွက်ခြင်းရှိမရှိဆိုတာစောင့်ကြည့်သွားမှာဖြစ်တယ်လို့ဦးလာဆွေကပြောပါတယ်
အဓိကကဗျာအဲ့ဒီမှာလုံခြုံရေးကတော့ညတော့မှသူတို့ဖြောင်းဖြောင်းမအေးရောဘူးတိတော်ဖောင်းတော့ပဲမှာသလိုရှိရင်တိုင်းသားရွာတွေကကျို့လို့ကျဲတယ်ပဲရှိပြီးတော့သူတို့အခြားရွာတွေကတော့ခက်စိတ်စိတ်ရှိတယ်လေဘယ်ချိန်လာဝိုင်းမလဲပေါ့ဒီလိုဖြစ်နေအောင်ဒီတိုင်းသာရခိုင်နေကြီးပဲပြစ်ထားလို့ရှိရင်တော့အနေရယ်ပဲအဲ့တော့ကျွန်တော်တို့ကကူကမှဒီပြည်တော်စုကပြည်တော်စုကနေကူမှအစဉ်ပြေမှအဲ့တော့လုံကြုံရေးလို့ဘာလို့ ਆ စပေါ့နောက်တစ်ခါစိုးစိုးရင်မလုပ်လို့မရဘူးဒါမေးဖို့မဟုတ်ဘူးအဲ့ဒါသူတို့အစိုးရဗာလီလုပ်ပဲဗာလီလုပ်ပဲဆိုပြီးဖြေသွားတာရှိတယ်ဒုသမနာဥဆောင်ပြီးတော့အဲကျွန်တော်ဒုသမနာတက်ပေါ့ဒေါက်တာဆမကဥဆောင်ပြီးတော့လုံမလို့ရှိပါတယ်ဆိုပြီးသူတို့ဖြေသွားတာရှိတယ်ဆိုတော့အဲ့ဒါတွေကိုလုံမလို့ကျွန်တော်ကစောင့်ကြည့်ရမှာပေါ့လွတ်တော်ကြီးတခုတော့စောင့်ကြည့်မယ်ကျွန်တော်တို့မှာဂရီကူရဲ့ကွန်ပျူတာရှိတယ်လေ
ရခိုင်ပြည်နယ်တွင်းလမ်းမဆက်သွယ်ရေးအပါအဝင်ပညာရေးစီးပွားရေးကျန်းမာရေးအဖက်ဖက်ကနေပြီးတော့နှိမ့်ချနေရတဲ့အနေအထားမှာလက်ရှိပြည်내အစိုးရဘက်ကလည်းစီမံကိန်းတွေချမှတ်ပြီးတော့အကောင့်ထဲပေါ်နေတဲ့အချိန်ဖြစ်ပါတယ်အခုလိုမျိုးလွှတ်တော်တွင်းအနိုင်ရပါတီဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကိုယ်စားလှယ်ကရခိုင်ပြည်နယ်မှာရခိုင်နေပြော်ရေးတင်သွင်းလာတဲ့အဆိုအပေါ်ရခိုင်မျိုးသားပါတီရဲ့ဗဟိုလုံးမှုဆောင်အဖွဲ့ဦးဦးလှစောကအခုလိုသုံးသပ်ပါတယ်
အဲ့ဒီခိုင်မှာဒီခိုင်ကိုဒီငကားပြွာရရောနိုင်ငံတကာဆက်ဆံရေးရရောမတန်အရေးကြီးတဲ့ဒေတာတစ်ခုအဖြစ်အထူးစီမံချက်ဒီနယ်ဘတ်ဂျက်ဒီချပြထားတာရှိတယ်လို့ကျွန်တော်သိရတယ်။ဒီခိုင်နေသားရဲ့ဖွံ့ဖြိုးတိုးတက်ရေးအတွက်ကြာတစ်ခါတည်းကျွန်တော်တို့ဟောပေါ့လေဒီစီမံကိန်းတစ်ခုနေနဲ့ဟိုက်ပရတကယ်အချက်ညက်တဲ့စီမံချက်တစ်ခုနေနဲ့ကိုချပြပြတာဖြစ်ပါတယ်။အဲ့တော့ဒီအဲ့ဒီဦးလားစီနေပြည်တော်မှာတင်တဲ့အဆိုကတော့ကျွန်တော်ထင်ပါတယ်နှမ်းဖြိုးဆက်လောက်ပဲဗျာ။သူမတင်လဲဒီဟာကြီးကတော့ဒါဖြစ်မှဖြစ်လာမှာပဲရခိုင်ဒေသတွေရဲ့လူတို့ရဲ့အနေထားရခိုင်ပြည်မှာသက်ဆိုင်ရာအစိုးရအဆင့်ဆင့်ဟာတော်တော်ကိုမှားမှားယွင်းယွင်းပေါ်စီတွေချပြီးတော့ရခိုင်တွေကိုပြစ်ပယ်ထားခဲ့တယ်ကနော်အဲ့တော့ဦးလားဆွေမတင်လဲအဲ့ဒီဟာကဖြစ်မှာပဲအဲ့တော့ဒါပေါ်ကြာဟိုလွတ်တော်မှာဟိုကျန်းခိုင်ရေးပါတီနဲ့တော်လည်းကောင်းဦးလားဆွေအနေနဲ့တော်လည်းကောင်းဟိုမင်္ဂလာယူတဲ့အတွက်တင်တဲ့ဆိုလို့ပဲကျွန်တော်မြင်တယ်
ရခိုင်မြေနယ်တွင်းမှာရခိုင်နေနေပြောဖို့အမျိုးသားရေးတာဝန်တည်းအနေနဲ့ဆောင်ရွက်ဖို့အရေးအမျိုးသားလွတ်တော်မှာတင်သွင်းခဲ့တဲ့အပေါ်ကမန်တိုင်းရင်းသားတွေကကြိုဆိုပါတယ်လို့ကမန်တိုင်းရင်းသားကောင်းဆောင်ဦးတင်ွေကဆိုပါတယ်ရခိုင်နေသားဖွံ့ဖြိုးတိုးတက်ဖို့နဲ့စီးပွားရေးတွေပြန်ခိုင်မာလာအောင်တည်ဆောက်ဖို့ဆိုရင်တော့ရခိုင်ဒေသထဲမှာတရားဥပဒေစိုးမိုးမှုရှိဖို့အရေးတကြီးလိုအပ်တယ်လို့နှိရှေလာများအတူနေထိုင်ခဲ့သူတွေကြားအတူပြန်လဲရှင်တွဲနေထိုင်ဖို့အမျိုးသားရင်ကြားစီရေးကလည်းအလေးထားလှုပ်ဆောင်ရမှာဖြစ်တယ်လို့ကမန်တိုင်းရင်းသားကောင်းဆောင်ကအကြံပြုပါတယ်
ဒါတော့ရခိုင်လေးနေပြောရေးဆိုတော့သူကခြုံပြီးပြောတယ်လို့ယူဆပါတယ်အတိအကျတော့ကျွန်တော်ရခိုင်မှာကရခိုင်ကမာမျိုးတက်ခမိတိုင်းနဲ့မရမာကြီးပေါ့နော်တခြားဒီဘက်ကဘင်္ဂလီအုပ်စုတွေလည်းရှိပါတယ်ဒီလိုရှိတဲ့အခါကျတော့ရခိုင်ပြည်တစ်ခုလုံးတိုးတက်ဖို့အတွက်ဆိုရင်တော့အကုန်လုံးကျွန်တော်တို့သားသာရချစ်ဖို့အတိအကျလိုအပ်ပါတယ်ဒီမှာနောက်တစ်ခုကတရားဥပဒေစိုးမိုးမှုရှိဖို့လိုတယ်အတူတူကပြန်လဲနေထိုင်ရေးကိုလုပ်နိုင်ရင်တော့ဒါပို့ပြီးတော့ကောင်းတာပေါ့ဗျာနောက်တစ်ခုကဒီနယ်မှာကို့ဒီဒီအခြေခံစီးပွားရေးတွေအလားလူမှုရေးတွေတိုးတက်လာနိုင်ပါတယ်
ပထမအကြိမ်မျိုးသားလွှတ်တော်17ကြိမ်မြောက်အစည်းအဝေးမှာလွှတ်တော်မတ်ဦးလားဆွေတင်သွင်းတဲ့အဆိုကိုထောက်ခံမဲ152မဲ၊ကန့်ကွက်မဲ10မဲနဲ့ကြားနေမဲ12မဲနဲ့အမျိုးသားလွှတ်တော်မှာအဆိုအောင်မြင်သွားခဲ့ပါတယ်။ဒီအဆိုနဲ့ပတ်သက်လို့နယ်စပ်ရေးရာဝန်ကြီးဌာနဒုတိယဝန်ကြီးဗိုလ်ချုပ်တင်အောင်ချစ်ကလွှတ်တော်ကိုရခိုင်ပြည်နယ်ရဲမှလှုပ်ဆောင်နေတဲ့စီမံကိန်းတွေနဲ့ပတ်သက်လို့လည်းရှင်းလင်းတင်ပြခဲ့ပါတယ်ရှင်
။မဆုမွန်တင်ဆက်ပေးခဲ့တာပါ။အခုတော့မွေးရစေဝါထုတ်လုပ်ဖြန့်ချီရာနဲ့ပတ်သက်တဲ့သတင်းကိုဆက်တင်ဆက်ပေးရမယ်။ကမ္ဘာမှာမွေးရစေဝါထုတ်လုပ်ဖြန့်ချီမှုအဓိကဖြစ်နေတဲ့နိုင်ငံပေါင်း22နိုင်ငံစီးရင်အမေရိကန်ပြည်ထောင်စုကထုတ်ပြန်ရမှာမြန်မာနိုင်ငံလည်းပါဝင်ပါတယ်။မြန်မာနိုင်ငံဟာဆိုရင်ကမ္ဘာမှာဘိန်းဆိုင်ပြုံးမှုဒုတိယအများဆုံးဖြစ်တယ်လို့တခြားမွေးရစေဝါထုတ်လုပ်မှုတွေမှာလည်းအဓိကရင်းမြစ်နိုင်ငံတစ်ခုဖြစ်နေတယ်လို့အမေရိကန်ပြည်ထောင်စုကပြောပါတယ်။ဒီအကြောင်းနဲ့ပတ်သက်လို့တော့ကိုသားညင်ဦးကတင်ပြထားပါတယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုရဲ့ဒီ FRAA နိုင်ငံတကာဆက်ဆံရေးခွင့်ပြုမိတ်ချမှတ်ရေးဆိုင်ရာအဥပဒေအရကမ္ဘာမှာဒီမွေးရစေဝါထုတ်လုပ်နေတဲ့နောက်ပြီးတော့ရောင်းဝယ်ဖြန့်ဖြူးတဲ့အဓိကကျတဲ့နိုင်ငံစင်းကိုသမ္မတဥဘာမားကနေပြီးတော့နှစ်ဆင့်လွှတ်တော်ကိုတင်သွင်းရမယ်ဖြစ်ပါတယ်။အခုနှစ်မှာတော့ဒီနိုင်ငံပေါင်း22နိုင်ငံပါပြီးတော့အဲ့ဒီထဲကမှမွေးရစေဝါတိုက်ဖြည့်ဆိုင်ရာနိုင်ငံတကာစာချုပ်စာတမ်းတွေကိုအပြည့်အဝလိုက်နာဆောင်ရွက်မှုမရှိတဲ့နိုင်ငံစင်းကိုထပ်မံပြီးတော့ပြုစုပါတယ်။အဲ့ဒီနိုင်ငံစင်းထဲမှာမြန်မာ၊ဘိုလီးဗီးယားနဲ့ဗင်နီဇွဲလားနိုင်ငံတွေပါဝင်ကြပါတယ်။ဒါကြောင့်မလို့နိုင်ငံတကာနဲ့ချုပ်ဆိုထားတဲ့မွေးရစေဝါတက်ဖြည့်ရေးသဘောတူညီချက်တွေအတိုင်းအပြည့်အဝလိုက်နာဆောင်ရွက်သွားဖို့ဆိုပြီးတော့မြန်မာအနေနဲ့လိုအပ်နေတဲ့အကြောင်းအမေရိကန်နိုင်ငံကြီးဌာနပြောခွင့်ရသူမာရီဟာဖ်ကမနေ့ကပုံမှန်သတင်းစာရှင်းလင်းပွဲအတွင်းမှာပြောသွားပါတယ
်။ And they have improved their efforts to fulfill their obligations but have yet to adequately meet international standards.
မွေးရစေဝါတိုက်ဖြည့်ရေးကြိုးပမ်းမှုအတွက်ငွေကြေးအင်အားအားထုတ်မှုပို့သွင်းမှုတရားမဝင်ဘိန်းဆိုင်ပြိုးမှုနှိမ်နင်းရေးတိုးမြှင့်ဆောင်ရွက်ဖို့အဲ့ဒီကကြီးကြီးမားမားမွေးရစေဝါရောင်းဝယ်မှုတွေကိုလည်းအသေးအချာမှတ်တမ်းလုပ်ဖို့မြန်မာအစိုးရကိုအမေရိကန်ပြည်ထောင်စုအနေနဲ့တိုက်တွန်းနေပါတယ်။ဒီအတွက်လည်းမြန်မာနိုင်ငံနဲ့ပူးပေါင်းဆောင်ရွက်သွားမှာပါ။အရင်ကထက်တိုးတက်မှုတချို့ရှိလာတဲ့ဆိုပေမဲ့လည်းလှုပ်ရှားရတဲ့အများကြီးရှိပါသေးတယ်
။ FRAA ဆိုတဲ့ဒီအမေရိကန်ပြည်ထောင်စုရဲ့အဥပဒေအရဆိုရင်တော့မွေးရစေတိုက်ဖြည့်ရေးဆိုင်ရာနိုင်ငံတကာသဘောတူညီချက်တွေကိုအပြည့်အဝလိုက်နာဆောင်ရွက်မှုမရှိတဲ့အဲ့ဒီနိုင်ငံတွေကိုအရေးယူတန်းခတ်ပိတ်ဆို့မှုတွေလုပ်နိုင်ပေမဲ့သမရရဲ့လုတ်ပိုင်ခွင့်အရအကူအညီဆက်ပေးသွားဖို့လိုအပ်လို့ရှိရင်အကူအညီတွေဆက်ပေးသွားနိုင်ပါတယ်။ဒါကြောင့်လည်းပဲအမေရိကန်ပြည်ထောင်စုရဲ့မျိုးသားချိုးစည်းပွားအရမြန်မာနိုင်ငံနဲ့ဗင်နီဇွဲလားနိုင်ငံတွေကိုပေးနေတဲ့အကူအညီတွေကိုတော့ဆက်ပြီးတော့ပေးသွားဖို့သမရဥဘာမကဆုံးဖြတ်ခဲ့ပါတယ်။မြန်မာနိုင်ငံဟာနိုင်ငံတကာစံနှုန်းအတိုင်းအပြည့်အဝမဆောင်ရွက်နိုင်သေးပေမဲ့လို့မွေးစည်းဝါတိုက်ဖြည့်လုပ်ငန်းတွေမှာဒေသအတွင်းမှာရောအမေရိကန်ပါဝင်နိုင်ငံတကာနဲ့ပါပူးပေါင်းဆောင်ရွက်ဖို့လူလူလာလာရှိတယ်လို့နိုင်ငံကြီးဌာနပြောခွင့်ရသူမာရီဟာဖ်ကပြောခဲ့ပါတယ်။
And they have improved their efforts to fulfill their obligations, but have yet to adequately meet international standards. remains a primary source for amphetamine stimulants. We see what
the
government
of Myanmar and Indonesia go around your American people's zone by lululala sangyuan ni de apyu tbo saung mu ri shi ba de da chang le tharo shi ni de saing kho jet dwe go yin sain phie shin bo American ni ne set pi lo let dwe saung ywet twa ma ba tharo lou saung sia kaisa ri go le api apya chou sa saung ywet mu ri shi ni be me lo naingan daga san nong san tha atai phie aung lo pye pye wa wa saung ywet nain chin daw ma shi de ba bu
မြန်မာနိုင်ငံဟာဆိုလို့ရှိရင် amphetamine စိတ်ကြွဆေးပြားထုတ်လုပ်မှုနဲ့ဘိမ်းဖြူထုတ်လုပ်မှုတွေမှာအဓိကနိုင်ငံတစ်နိုင်ငံဖြစ်နေတော့မယ်လို့အမေရိကန်ပြည်ထောင်စုကသတ်မှတ်ထားပါတယ်။ဒါ့အပြင်ဘိမ်းဆိုင်ပျိုးမှုမှာလည်းမြန်မာနိုင်ငံဟာကမ္ဘာမှာဒုတိယအများဆုံးဖြစ်ပါတယ်။ဘိမ်းဆိုင်ပျိုးမှုမှာအာဖဂန်နစ္စတန်ကတော့ကမ္ဘာမှာအမြင့်ဆုံးပါ။မြန်မာနိုင်ငံအနေနဲ့ဒီမူရစီဝါတိုက်ဖြတ်ရေးလုပ်ငန်းတွေမှာအမေရိကန်နဲ့အပြင် UNODC ဒီကုလသမဂ္ဂမူရစီဝါတိုက်ဖြတ်ရေးအေဂျင်စီနဲ့ပါပူးပေါင်းဆောင်ရွက်နေတာဖြစ်ပါတယ်။အစောပိုင်းကာလတွေမှာဒီဘိန်းဆိုင်ပြိုးမှုကျဆင်းသွားခဲ့ပြီမဲ့လို့အခုနှစ်ပိုင်းတွေအတွင်းမှာတော့ဘိန်းဆိုင်ပြိုးမှုပြန်တိုးလာခဲ့တယ်လို့အစိုးရကတွေမှာဖော်ပြထားပါတယ်ခင်ဗျာ
ကိုတန်းညုံတင်ဆက်ပေးခဲ့တာပါတရရှိများခင်ဗျာ VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်ခဲ့တဲ့အစီအစဉ်တွေကိုအင်တာနက်ဆာမျက်နှာမှာဖတ်ရှုလို့ရတယ်လို့နားဆင်လို့လည်းရနိုင်ပါပြီအင်တာနက်ဆာမျက်နှာ website လိမ့်စာကတော့ www.burmese.voanews.com ဖြစ်ပါတယ်အဲဒီမှာသတင်းတွေကိုမြန်မာလိုဖော်ပြထားပြီးတော့တပတ်စာထုတ်လွှင့်ခဲ့ပြီးသားသတင်းတွေကိုလည်းပြန်နားထောင်လို့ရပါတယ် VOA မြန်မာပိုင်းအစီအစဉ်ရဲ့ video သတင်းတွေကိုလည်းအဲဒီ website လိမ့်စာမှာပဲကြည့်ရှုလို့ရပါတယ်ခင်ဗျာ
ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာတိလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးချင်ကြရဲဆိုတော့ကျွန်တော်တို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မူပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာတိုက်ကြီးဆိုပြီးတော့လိပ်စာတက်ကိုစာရေးသားနိုင်ကြပါရဲ့ရှင် VOA တော်ရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ
်ဘူဆလပီနိုင်ငံတကာသတင်းဆောင်မတစ်ပုဒ်ကိုတင်ပြပေးရမယ်ဖိလစ်ပိုင်နဲ့တရုတ်နိုင်ငံတို့အကြားတောင်တရုတ်ပင်လယ်ရေပြင်နယ်နိမိတ်ပိုင်ဆိုင်မှုအငင်းပွားနေကြစေပါဖိလစ်ပိုင်နိုင်ငံအနောက်ချမ်းကပါလဝန်ကျွန်းစုတွေကိုဖိလစ်ပိုင်တို့ကသူပိုင်နေလို့ပြောဆိုနေပြီးအဲ့ဒီကြောက်တန်းတွေစီကိုဒီနှစ်ပိုင်ထဲမှာပဲတရုတ်တို့တက်တွေဆေးလုတ်ခဲ့တာမို့နှစ်နိုင်ငံတက်တွေတက်ဆွဲထားတဲ့နေရာလည်းဖြစ်ပါတယ်ဖိလစ်ပိုင်ဆိုရကအဲ့ဒီကျွန်းစုတွေမှာအမေရိကန်တက်တွေကိုတက်ဆွဲခွင့်ပေးဖို့စဉ်းစားနေပါပြီးပါလဝန်ကျွန်းရဲ့မြို့တော်ပူအတိုပရင်စက်စ်ကနေဂျေဆန်စထရိုတာသတင်းပေးပို့ထားတာကိုနန်းလောင်ကတင်ပြပေးပါပါခင်ဗျာ
ဖိလစ်ပိုင်နိုင်ငံကတငါရွာငယ်ကလေးမကာရစကာစီယာနေဆက်လီကလေးတွေနိုင်ငံအနောက်ဖက်ရေတပ်ဘူလူဂန်ပင်လယ်အော်စီယာရေတပ်ကိုဖျက်ပြီးအနောက်ဖက်ပင်လယ်ထဲကိုထွက်လာကြပါတယ်ဒီကျွန်းတွေအပေါ်တရုတ်နဲ့ဖိလစ်ပိုင်တို့ကပိုင်ဆိုင်မှုအငင်းပွားနေတဲ့အတွက်စိုးရိမ်မိတယ်လို့ရွာကောင်စီဥက္ကဋ္ဌဂျင်းဗီလီယန်ကပြောပါရယ်ဖိလစ်ပိုင်ရေတပ်နဲ့နေနေကက်ကက်ရှိနေတဲ့အတွက်တော့စိတ်မပူဘူးလို့ဆိုပါရယ
် protection for us we live here in the west philippines so that's our fear
ဒါကကျမတို့အတွက်ကာကွယ်ရေးကျမတို့ကဖိလစ်ပိုင်အနောက်ဘက်ပင်လယ်မှာနေကြတာဆိုတော့စိုးရိမ်မှုတော့ရှိတာပေါ့ရှင်ဖိလစ်ပိုင်ရေတပ်ကတော့ကြိုးဆိုပါရယ်
အမေရိကန်ရေတပ်ကိုလည်းကြိုဆိုမယ်လို့သူကဆက်ပြောပါရယ်အမေရိကန်သမ္မတဘရက်အိုဘားမားနဲ့ဖိလစ်ပိုင်ကောင်ဆောင်ဘယ်နီဂျိုအကွီနိုတို့ဧပြီလတုန်းကတွေ့ဆုံဆွေးနွေးပြီးတဲ့နောက်ဒါရီတကယ်ဖြစ်လာမယ့်ပုံရှိနေပါရယ
် Today I'm pleased that we're beginning an important new chapter in the relationship between our countries and it starts with our security
နိုင်ငံဆက်ဆံရေးမှာရေးပါတဲ့ဆန္ဒနာတွေဖွင့်လှစ်နိုင်တဲ့အတွက်တိတ်ကိုဝမ်းမြောက်မိပါရယ်လူမျိုးရေးကိုအခြေခံတဲ့ကာကွယ်ရေးပူးပေါင်းဆောင်ရွက်မှုသဘောတူညီစာချုပ်ကိုဒီကနေ့လက်မှတ်ရေးထိုးလိုက်နိုင်ပါပြီ
ကာကွယ်ရေးတွန်းမြင့်ပူပေါင်းဆောင်ရွက်မှုသဘောတူစာချုပ် ETCA ကလက်ရှိဖိလစ်ပိုင်စစ်တပ်ထဲမှာအမေရိကန်တို့အလဲကျတာဝန်ထမ်းဆောင်ဖို့တကားဖွင့်ပေးထားတာပါဒီသဘောတူညီချက်ထဲမှာပလောဝမ်ကျွန်းစုဒေသဦးလူဂန်ပင်လယ်အော်အနီးက Whistler ပင်လယ်ခွေ့မှာအခြေစိုက်ခွင့်နေပါပါတယ် Whistler ပင်လယ်ခွေ့ဟာတောင်တရုတ်ပင်လယ်ပြင်မှာပိုင်ဆိုင်မှုအငင်းပွားနေတဲ့ Spratly ကျွန်းစုတွေနဲ့ကီလိုမီတာ160ပဲဝေးတာပါတရုတ်နိုင်ငံကဖိလစ်ပိုင်နိုင်ငံကျွန်းဆွယ်ရေအပေါ်မှာကင်းစကန်တွေလာစောက်ထားပြီးအနည်းကဖိလစ်ပိုင်ရေတပ်ကိုအနောက်ရှက်ပေးတယ်လို့အစိုးရပိုင်းကဆိုပါရယ်ဖိလစ်ပိုင်စစ်ဖက်ဆက်သွယ်ရေးအရာရှိရိုမန်ဇဂလာကတော့အသိရေးထိုးလိုက်တဲ့ကာကွယ်ရေးသဘောတူညီမှုအရာဖွံ့ဖြိုးမှုမရှိသေးတဲ့ Whistler ပင်လယ်ခွေ့ဟာနယ်မြေဖွံ့ဖြိုးရေးအတွက်သာမကနှစ်ဖက်သက်တွေပူးပေါင်းပြီးကာကွယ်ရေးအတွက်စီရေးလေ့ကျင့်ဖို့ကောင်းတဲ့နေရာဖြစ်တယ်လို့ဆိုပါရယ်
The very purpose of that base is to enhance our defense capabilities westward towards the West Philippine Sea.
စစ်စခန်းရလာတဲ့အဓိကယဉ်မှန်းချက်ကအနောက်ဘက်ဖိလစ်ပိုင်ပင်လယ်ပြင်ပေါ်ကျွတ်ရဲ့ကာကွယ်ရေးစမ်းရည်တွေကိုမြှင့်တင်ဖို့ပါ။ White Star ပင်လယ်ကွေ့ကအမေရိကန်တပ်တွေစခန်းချဖို့နေရာပေးချင်တာကလည်းဒီဒေသရဲ့တိုးတက်ရေးကိုလုံနိုင်ဖို့ပ
ါအမေရိကန်တို့ဘက်ကကမ်းလှမ်းမှုကိုလက်ခံရင်ဒီ Oyster ပင်လယ်ကွေ့ကဖိလစ်ပိုင်နိုင်ငံအဖြစ်ဆက်ရှိနေမှာပါအမေရိကန်တို့ပိုင်တဲ့ဒေသဖြစ်လာမှာမဟုတ်ပါဘူးလို့အဲ့ဒီအရာရှိကဆက်ပြောပါတယ်အမေရိကန်တို့ရဲ့အကူအညီနဲ့ Oyster ပင်လယ်ကွေ့ဒါမှမဟုတ်ဥလူဂန်ဒေသကိုအသုံးပြုခွင့်ပေးရတာဟာတရုတ်တို့ကိုရန်စားတဲ့သဘောမဟုတ်ဘူးလို့လည်းသူကဆက်ပြောပါတယ
် I think it is our right and it's also the duty of the armed forces of the Philippines to protect our interest.They should not see.
ကျွန်တို့ရဲ့အကျိုးစီးပွားကိုကာကွယ်ဖို့စစ်ရင်အားကိုအသုံးပြုဖို့ကျွန်တို့မှာအခွင့်အရေးရှိပါတယ်။အခုလောက်ရက်ကိုချင်းချောက်မှုဖြစ်မမြင်သင့်ပါဘူး။ကျွန်တို့ရဲ့အချုပ်အခြာအာဏာကိုကာကွယ်ရုံသက်သက်ပါ
။တဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးလှုပ်ရှားသူတွေကတော့ဒီရေတော်တွေပေါက်ရောက်ပြီးတဘာဝတော်ရင်တရိတ်ဆန်တွေအထူးကြက်စားတဲ့ဒေသဖြစ်တဲ့ပလဝန်ကျွန်းစုနဲ့ Oyster ပင်လယ်ကွေ့မှာစစ်စခန်းထားမဲ့ကိစ္စကိုစန့်ကျင်ကြပါတယ်။ခုချိန်မျိုးမှာဖွံ့ဖြိုးတိုးတက်ရေးအတွက်စစ်ရေးလှုပ်ဆောင်ချက်တွေကိုအချိန်မရွေးရပ်နိုင်ပါရည်။အမေရိကန်ဖိလစ်ပိုင်နိုင်ငံကကွယ်ရေးပူးပေါင်းဆောင်ရွက်မဲ့တဘောတူညီမှုကိုရပ်ဆိုင်ဖို့ဖိလစ်ပိုင်အမြင့်ဆုံးတရားရုံးမှလည်းလက်မှတ်ရေးထိုးလျှောက်လဲထားပြီးဒါကိုလွတ်တော်မှအတည်ပြုနိုင်ရင်တော့ Oyster ပင်လယ်ကွေ့ကိုသူ့တဘာဝအတိုင်းအနောက်ရှက်ကင်းကင်းထားနိုင်ပါလိမ့်မယ်ရှင်
။နန်းလောင်ကတင်ဆက်ပေးခဲ့တာပါသောတာရှင်များခင်ဗျာအခုထုတ်လင့်ပေးနေတဲ့ VOA ညနေပိုင်းရေဒီယိုအစီအစဉ်ပြီးပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ 9:00 နာရီခွဲအထိတိုက်ရိုက်ထုတ်လင့်ပေးသွားမှာပါ Asia 7 Joy ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ခင်ဗျာ VOA ကပုံမှန်ထုတ်လင့်ပေးနေတဲ့ TV အစီအစဉ်တွေကို VOA Internet လိပ်စာ www.burmese.voanews.com အပြင် VOA Facebook Twitter နဲ့ YouTube စာမျက်နှာတွေမှာလည်းပြန်ပြီးကြည့်ရှုလို့ရနိုင်ပါတယ်ခင်ဗျာVOA ကိုသောတာရှင်တွေစာရေးသားဝေဖန်အကြံပြုလိုတာပဲဖြစ်ဖြစ်သချင်းတောင်းလိုတာပဲဖြစ်ဖြစ်ဆက်သွယ်လိုတဲ့ဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ဖုန်းနံပါတ်ကတော့2323812554ဖြစ်ပါတယ်ခင်ဗျာအခုကြန့်ရှိနေတဲ့အချိန်မှာသတင်းအချင်းချုပ်ကိုကိုဝင်းမင်းကတင်ဆက်ပေးပါမယ်ခင်ဗျာ
အမေရိကန်သမ္မတဘရက်အိုဘားမားအနေနဲ့အစ္စလမ်စစ်သွေးကြော IS အဖွဲ့ချိန်မုံရင်စီရေးလက်တွေ့လုပ်ငန်းစဉ်ကိုအသေးစိတ်ကြားနာဖို့ရှိနေပါတယ်။အမေရိကန်ဘူစီရေးကုကဲမှုဌာနချုပ်ကြီးကဗိုလ်ချုပ်ကြီး Lloyd Austin ကအီရတ်နဲ့ဆီးရီးယားမှာအခြေစိုက်ထားတဲ့ဒီ IS အဖွဲ့အားနည်းပြီးပြတ်သုံးသွားစေမယ့်သမ္မတရည်မှတ်ချက်ပေါင်းမြောက်နိုင်ရေးနိုင်ငံတကာမှမဟာမိတ်ဖွဲ့ဖို့ကြိုးပမ်းနေတာတွေကိုသမ္မတဥပမာကိုဒီနေ့ရှင်းပြမှာပါ။မနေ့ကလွှတ်တော်ဌာနပွဲတုန်းကဒီစစ်စင်ရခက်ခဲပြီးအချိန်ယူရမှာဖြစ်တယ်လို့အဓိကရှင်းပြခဲ့တဲ့အမေရိကန်ကာကွယ်ဝင်ကြီးချက်ဟေဂဲကလည်းဒီစီဝေးကိုတက်ရောက်မှာဖြစ်ပါတယ်။ဒီ IS Islamic စစ်တကြအဖွဲ့ကိုအကူအညီထောက်ပံ့မှု American စစ်မှုထမ်းတွေကိုတပ်ဖြတ်ဖို့ကြံစည်မှုတွေနဲ့အမျိုးသားထုကို American ပြည်ထောင်စုမှတရားစွဲလိုက်ပါတယ်။နယူးယောက်ပြည်နယ်က Rochester မြို့ကအသက်30အရွယ် Murphy Alkisha IS အဖွဲ့မှပါဝင်ပြီးတိုက်ခိုက်ပေးဖို့လူနှစ်ယောက်ကိုအားပေးတိုက်တွန်းခဲ့တဲ့ Syria နိုင်ငံကိုသွားပြီးစစ်သွေးကြွတွေနဲ့အတူတိုက်ခိုက်ဖို့ရေမင်းနိုင်ငံကလူတစ်ယောက်စီကိုဒေါ်လာ600ပေးဖို့ခဲ့တယ်လို့ American တရားရေးဌာနကမနေ့ကပြောခဲ့ပါတယ်။ကမ္ဘာကူးလတ်သမဂ္ဂတွင်မှုချုပ်ဘက်ကင်မွန်းကတော့အနောက်အာဖရိကမှာဖြစ်ပွားနေတဲ့ Ebola ကပ်ဆိုးရောဂါထိန်းချုပ်ရေးကိုကူးလတ်သမဂ္ဂကဦးဆောင်နေတယ်လို့ပြောလိုက်ပါတယ်။ကူးလတ်သမဂ္ဂလုံခြုံရေးကောင်စီကဒီနေ့လုပ်မဲ့ရေးဝါစည်းဝေးမှာသူနဲ့ကမ္ဘာကျန်းမာရေးအဖွဲ့ WHO ညွှန်ကြားမှုချုပ်တို့ပူးပေါင်းပြီးနိုင်ငံတကာပူးပေါင်းလှုပ်ဆောင်မဲ့အချက်တွေကိုတင်ပြမယ်လို့သတင်းစာရှင်းလင်းပွဲမှာမစ္စတာဘန်ကမနေ့ကပြောခဲ့ပါတယ်။တရုတ်သမ္မတရှီကျင်းပင်ကတော့အိန္ဒိယနိုင်ငံကိုသူ့ရဲ့ပထမဆုံးခီးစဉ်အဖြစ်ရောက်နေပါတယ်ဒီခီးမှာအာရှအင်အားကြီးနှစ်နိုင်ငံကြားကုန်သွယ်ရေးပူးပေါင်းဆောင်ရွက်မှုတွေကိုတိုးချက်ဖို့ရည်ရွယ်သွားတာဖြစ်ပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုဝင်းမင်းကကြီးညာပေးခဲ့တာပါဒီမနေ့အစီအစဉ်ထုတ်လွှင့်မှုကနန်းလောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Audius Rodriguez ဖြစ်ပါတယ်ကျွန်တော်ကတော့အောင်ပါကျွန်တော်တို့ဒီညနေခင်းအစီအစဉ်တွေကို line to meter second second 25ရုပ်ကနေထုတ်လွှင့်ပေးခဲ့တာပါသောတာရှင်တွေအားလုံးရှင်လန်းချမ်းမြေ့ကြပါစေ VOE ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.